အိန္ဒိယနိုင်ငံကိုလေပတ်ခီးရောက်နေတဲ့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာဒီနေ့အိန္ဒိယဝန်ကြီးချုပ်နရန်ဒရာမော်ဒီနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားလုံခြုံရေးကိစ္စပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့တဲ့အကြောင်းအိန္ဒိယတာဝန်ရှိသူတွေကထုတ်ပြောလိုက်ပါတယ်။အိန္ဒိယမြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ်အချစ်ဒိုဘယ်နိုင်ငံကြားဝန်ကြီးစူပရာမန်ရမ်ချိုင်ရှန်ကာအိန္ဒိယလေဒါဦးစီးချုပ်အာရုပ်ရာဟာတို့နဲ့အတူအိန္ဒိယဝန်ကြီးချုပ်ကိုဗိုလ်ချုပ်ကြီးမင်းအောင်လှိုင်နယူးဒေလီမြို့တော်မှာတွေ့ဆုံခဲ့တာပါ။အိန္ဒိယထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာမြန်မာတပ်မတော်အကြီးအကဲကမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်မိဘတိုင်းပြည်အဖြစ်အိန္ဒိယရဲ့ယက်တီချက်ပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့ရေချောင်းလုံခြုံရေးအပါအဝင်နှစ်နိုင်ငံကြားကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်လိုကြောင်းပြောခဲ့တယ်လို့လည်းအိန္ဒိယအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်ကလည်းအလားတူပူးပေါင်းဆောင်ရွက်ဖို့ကြေညာပြောကြားခဲ့တယ်လို့မြန်မာနိုင်ငံရဲ့အသွင်ကူးပြောရေးလုပ်ငန်းတွေပေါ်ချီးကျူးစကားပြောခဲ့တယ်လို့လည်းကြေညာချက်ကဖော်ပြခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မြန်မာနိုင်ငံကိုအလဲပတ်လာရောက်ဖို့ကိုလည်းပူဂျုံမှုကြီးမေအောင်လိုင်ကနေတဆင့်သမရဦးသိန်းစင်ကဖိတ်ကြားခဲ့တာကိုတော့အမြန်ဆုံးလာနိုင်မှုစီစဉ်မှာဖြစ်တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်ကပြန်ပြောခဲ့တယ်လို့အပြန်အလှန်အနေနဲ့သမရဦးသိန်းစင်ကိုလည်းဖိတ်ကြားခဲ့ပါတယ်။မြန်မာနိုင်ငံအတွက်မှာအခြေစိုက်ပြီးအိန္ဒိယအစိုးရကိုဆန့်ကျင်နေတဲ့နာဂသဘုံတွေလက်ချက်ကြောင့်ပြီးခဲ့တဲ့လတည်းမှာပဲအိန္ဒိယတပ်ဖွဲ့ဝင်20လောက်သေဆုံးခဲ့ပြီးတဲ့နောက်အိန္ဒိယကမြန်မာနိုင်ငံတည်းအထိစစ်စင်ရေးတွေလုပ်ခဲ့တဲ့ဆိုတဲ့သတင်းတွေထပ်ပေါ်လာခဲ့အပြီးလေးမှာပဲမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အခုအိန္ဒိယခီးစဉ်ထပ်ပေါ်လာခဲ့တာပါခင်ဗျာ